မနက်ကမှာ COVID-19 ရောဂါပိုးကူးစက်ခံသူနောက်ထပ်နှစ်ယောက်ဒီနေ့ထပ်တွေ့ရှိခဲ့တာကြောင့်ရောဂါကူးစက်ခံသူစုစုပေါင်း142ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့ဓာတ်ခွဲနမူနာ1200ကိုစစ်ဆေးခဲ့တာမှာ COVID-19 ရောဂါပိုးကူးစက်ခံထားသူ2ယောက်ထပ်တွေ့ခဲ့တာဖြစ်တယ်လို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကဒီနေ့ည8:00ထုတ်ပြန်ကြမှာပြောထားပါတယ်။ဒီနေ့တွေ့ရှိတဲ့2ယောက်စလုံးကတော့ရောဂါပိုးကူးစက်ခံထားတဲ့အတီးပြူလူနာတွေနဲ့ထိတွေ့မှုမရှိပေမဲ့ပြည်ပနိုင်ငံတွေကနေပြန်လာတဲ့သူတွေဖြစ်ကြပါတယ်။ပထမတစ်ယောက်ကတော့ရန်ကုန်တိုင်းတာမွေမြို့နယ်ကအသက်58နှစ်အရွယ်အမျိုးသားတူဖြစ်ပြီးတော့သူဟာအိန္ဒိယနိုင်ငံကပြန်လာပြီးယောဂါပိုးရှိမရှိစောင့်ကြည့်ခံထားတဲ့လူနာဖြစ်ပါတယ်။နောက်တစ်ဦးကတော့မကွေးတိုင်းတရက်မြို့နယ်ကအသက်36နှစ်အရွယ်အမျိုးသမီးဖြစ်ပြီးသူကတော့မကြသေးခင်ကထိုင်းနိုင်ငံကပြန်လာပြီးအသွားအလာကန့်သတ်ခံထားရတဲ့သူဖြစ်တယ်လို့ပြောပါတယ်။တခွဲတီးပြူလူနာတွေထဲကနှစ်ကြိမ်ဆက်တိုက်ပိုးမတွေ့ပဲယောဂါပိုးကင်းစင်သူ156ယောက်ရှိပြီးဒီထဲက136ယောက်ကိုအခုခါမှဆေးရုံကနေဆင်းွက်ပေးလိုက်ပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာအသွာအလာကန့်သတ်စောင့်ကြည့်တာတွေဆက်လုပ်နေတယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံမှာအခုချိန်ထိတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးတဲ့သူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါရယ်ခင်ဗျာ။